အိန္ဒိယနိုင်ငံတွင်ရောက်နေတဲ့ Ranger ရဲ့ Biometric လက်ဗိုလ်ရအပါဝင်ကိုယ်ရေးချက်လက်တွေကိုကောက်ယူပြီးဗဟိုအစုအထံတင်ပြချဖို့အတွက်ပြည်နယ်အလုံးကိုညှင်ကြားချက်တွေထုတ်ပြန်ထားကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီး Rajnath Singh ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တင်ပြလာတဲ့အချက်လက်တွေကိုစုဆောင်းပြီးတဲ့နောက်မှာဘလို့လှုပ်ဆောင်တင်လဲဆိုတာကိုမြန်မာအစုအနဲ့တန်တမာရေးလမ်းကြောင်းကနေဆွေးနွေးသွားမယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံအရှိမြောက်ဒေသကနေကရလာပြည်နယ်တဲကိုမြေထားနဲ့ Ranger တွေတောင်းနေကြောင်းအိန္ဒိယမြေထားလုံခြုံရေးတပ်ဖွဲ့ RPF ကပြီးခဲ့တဲ့သတင်းပတ်တွင်သတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာအခုလိုကိုယ်ရေးချက်လက်တွေစုဆောင်းဖို့အတွက်ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ကြောင်းအနောက်ဘင်္ဂလားပြည်နယ်ကယ်ကတာမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြည်ထောင်စုဝန်ကြီးကပြောကြားလိုက်တာဖြစ်ပါတယ် Ranger ရေးနဲ့ပတ်သက်ပြီးစိုးရိမ်မှုရှိနေတဲ့ပြည်နယ်တချို့ကအဆင့်မြင့်အရာရှိကြီးတွေအပါအဝင်အနောက်ဘင်္ဂလားပြည်နယ်ဝန်ကြီးချုပ်မမတာဘနာကြီးကဥဆောင်ပြီးတော့ဆွေးနွေးပွဲကိုကျင်းပခဲ့တာဖြစ်ပါတယ် Ranger တွေနဲ့ဆိုင်တဲ့လုံခြုံရေးစိုးရိမ်မှုတွေထွက်ပေါ်နေတာကိုသူ့အနေနဲ့နားလည်သဘောပေါက်ကြောင်းလဲပြည်ထောင်စုဝန်ကြီးကပြောပါတယ်ရွန်ဂျာဒုက္ခတဲ့မိသားစုတွေဟာအတုတ်လိုက်ရထားနဲ့သူတို့ပြည်နယ်တွေဘက်ကိုဥတီပြီးတော့သွားနေကြကြောင်း RPF အဖွဲ့ကအိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်ကိုသတိပေးချက်ထုတ်ပြန်ခဲ့ပါတယ်ရွန်ဂျာရဲ့အရှိမျောက်ပြည်နယ်ဖြစ်တဲ့အာတန်းနဲ့အရှိပိုင်းပြည်နယ်ဖြစ်တဲ့အနောက်ဘင်္ဂလားပြည်နယ်တို့ကနေကရလာနဲ့တမယ်နာဒူးပြည်နယ်တွေကိုဥတီပြီးသွားနေတယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံတွင်းက UNHCR ဒုက္ခတဲ့များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးမှာမှတ်ပုံတင်ထားတဲ့ရွန်ဂျာဒုက္ခတဲ့က14,000လောက်ရှိနေမယ်လို့ခန့်မှန်းပြီးတခြား4,000လောက်ဟာလည်းတရားမဝင်နေထိုင်နေတယ်လို့ဆိုပါတယ်